မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနေပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့စတောက်ထအကြိမ်မြောက်ကျင်းပမယ်ဘစ်ဘဝူဖောက်ဈေးရောင်းပွဲတော်ကြီးကိုအွန်လိုင်းစနစ်ဖြင့်ကျင်းပမယ်ဆိုတဲ့သတင်းမျိုးဆက်သစ် iPhone မှာအာသွင်ကြိုမပါဝင်နိုင်ဆိုတဲ့သတင်းမျိုးဆက်သစ် Micro LED ရုပ်ထွက်အရေးသွင်းနေ130လက်မ 4K TV ကို Samsung မိတ်ဆက်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမအဆုံးသတင်းတစ်ပုဒ်အနေနဲ့စတောက်ထအကြိမ်မြောက်ကျင်းပမယ်ဘစ်ဘဝူဖောက်ဈေးရောင်းပွဲတော်ကြီးကိုအွန်လိုင်းစနစ်ဖြင့်ကျင်းပမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်ကမ္ဘာအကြီးဆုံးစောက်ဈေးပွဲတော်ဖြစ်တဲ့ ဘစ်ဘဝူဖောက်ဈေးကိုမြန်မာနိုင်ငံမှာစတောက်ထအကြိမ်မြောက်အဖြစ်ဒီဇင်ဘာလ23ရက်ကနေ30ရက်အထိ6ရက်တိုင်ကျင်းပပြုလုပ်သွားမှာဖြစ်ပြီးတော့ ဘစ်ဘဝူရဲ့တရားဝင် website ကနေတဆင့် online စနစ်နဲ့ရောင်းချသွားမယ်လို့သိရပါတယ် ဘစ်ဘဝူဖောက်ဈေးကို COVID-19 ဖြစ်ပွားနေတဲ့ကာလအတွင်းစောက်များကိုလုံခြုံစိတ်ချစွာဝယ်ယူနိုင်ရန်အတွက် website မှာဝယ်ယူနိုင်တဲ့ပုံစံအသစ်နဲ့စီစဉ်ထားရှိခြင်းဖြစ်ပြီးတော့အဆိုပါ Bibble Wolf of Sea မှာအင်္ဂလိပ်ဘာသာစကားစာအုပ်အရေအတွက်တန်း20နဲ့စာအုပ်ခေါင်းစဉ်အမျိုးအစား4000ကျော်တို့ကို၎င်းတို့ရဲ့လက်လီဈေးနှုန်းများကနေ90ရာခိုင်နှုန်းအထိလျှော့ဈေးနဲ့ရောင်းချပေးမယ်လို့လည်းသိရပါတယ်မြန်မာနိုင်ငံမှာစာပေချစ်သူတွေအနေနဲ့ယခုနှစ်မှာစာအုပ်အမျိုးအစားများစွာကိုအွန်လိုင်းကနေတဆင့်ဝယ်ယူနိုင်မှာဖြစ်ပြီးတော့အယောင်အယဆုံးစာအုပ်များသိပ္ပံစိတ်ကူးရင်ဇာတ်လမ်းများအချက်ဝတ္ထုများစာပေဆိုင်ရာစာအုပ်များ graphic with to များစီးပွားရေးစာအုပ်များအစရှိတာတွေကို website တစ်ခုတည်းကနေတစုတစည်းတဲ့အဆင်ပြေပြေရှာဖွေဝယ်ယူနိုင်မှာပဲဖြစ်ပါတယ်မြန်မာနိုင်ငံမှာ online မှာကျင်းပပြုလုပ်ရောင်းချသွားမယ် Bibble Wolf of Sea ရဲ့တရားဝင် website လိပ်စာကိုမတမီသတင်းထုတ်ပြန်သွားမှာဖြစ်ပြီးတော့ online Wolf Sea ရဲ့နောက်ဆုံးသတင်းတွေကိုတော့ Bibble Wolf ရဲ့ Facebook စာမျက်နှာကနေတဆင့်ပြညာသွားမယ်လို့လည်းသိရပါတယ်ဆက်လက်ပြီးမျိုးဆက်သစ် iPhone မှာအာသွင်ကြိုမပါဝင်နိုင်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Apple ဟာအနာဂတ် iPhone တွေမှာအာသွင်ကြိုထည့်ပေးဖို့မရှိပါဘူး iPhone 12 ထွက်ရှိတဲ့အချိန်မှာဖုန်းပိုင်သူတွေကိုပါဝင်တဲ့ USB-C power jack အသုံးပြုလာဆိုတဲ့စစ်တမ်းပြုလုပ်ခဲ့တယ်2020အစောပိုင်းမှာလည်း Apple ကအလားတူသုံးစွဲသူစစ်တမ်းပြုလုပ်ခဲ့ပါသေးတယ် Apple ဟာအော်တိုဘာလကနေစတင်ပြီးတော့ခြားခြားနဲ့ AirPods တွေဖယ်ရှားခဲ့ပါတယ်တဘာဝပတ်ဝန်းကျင်အပေါ် Apple ထုတ်ကုန်တက်ရောက်မှုကိုရှော့ချဖို့လှုံ့ဆော်ခဲ့တယ်လို့အကြောင်းပြခဲ့ပါတယ် iPhone 12ဝယ်ယူသူတွေကပါဝါကြိုးစင်ကတ်ထုတ်တဲ့ tube နဲ့ Apple sticker တွေကို3ဒလားဆိုတဲ့စစ်တမ်းကိုလက်ခံရရှိခဲ့တယ်လို့ 925 map ကဖော်ပြခဲ့ပါတယ်နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့မျိုးဆက်တဲ့ Micro LED ရုပ်ထွက်အရေးသွေးနဲ့130လက်မ 4K TV ကို Samsung မိတ်ဆက်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Samsung ဟာ Micro LED နည်းပညာအသုံးပြုထားတဲ့ The Wall အမီယာခက်ရှိပြေ TV ကိုမိတ်ဆက်ပူပါတယ်Micro LED နည်းပညာက OLED ထက်များစွာအားသာချက်ရှိပါတယ်အခုဆိုရင်လည်း Samsung ဟာလက်မ130ရှိတဲ့ Micro LED TV ကိုမိတ်ဆက်ခဲ့ပြီးတော့တောင်ကိုရီးယားမှာကြိုတင်ရောင်းချနေက2021ပထမဆုံး3လပတ်အတွင်းတစ်ကမ္ဘာလုံးကိုဖြန့်ချိပါမယ်ဈေးနှုန်းကိုတော့ Samsung ကမကြေညာခဲ့ပါဘူးကုမ္ပဏီရဲ့အခြား 4K နဲ့ 8K TV တွေထက်အတော်အတန်ဈေးကြီးပွဲရှိပါတယ် TV မှာ Screen to Body အချိုးက 99.99 ရာခိုင်နှုန်းပါဝင်လာပါတယ်စပီကာမလိုပဲနဲ့ရင်သက်ရှုမောပွဲ 5.1 ချန်နဲ့အတန်ကိုထုတ်နိုင်ပါတယ
်အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂါသဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်ကျွန်မကတော့ဝေမြင့်မှုပါ